မေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီဟာဆွေးနွေးပွဲပြုလုပ်ဖို့အတွက်အစ္စရေးနိုင်ငံကိုကြာသပတေးနေ့ကထပ်မံရောက်ရှိနေပါတယ်။ဆွေးနွေးပွဲမှာအစ္စရေးပါလက်စတိုင်းညီညာရေးသဘောတူညီချက်ရဖို့လှုပ်ဆောင်ရမှာအဓိကအဟန်တားတွေနဲ့ပတ်သက်လို့ကင်တွဲဖြစ်ရှင်းနိုင်ဖို့အဆိုပြုချက်တွေပါဝင်တယ်လို့အမေရိကန်နိုင်ငံတိုင်းဂျိုင်းဌာနကထုတ်ပြန်ပါတယ်။အရှိလေပိုင်းညီချင်းရေးလုပ်ငန်းစဉ်တွေပြန်ဆနိုင်ဖို့သူကြိုးပမ်းမှုတွေပေါ်အဟန်တားတွေဖြစ်နေတဲ့ကြားမှာပဲအခုနောက်ဆုံးခီးထပ်ဖြစ်လာခဲ့တာပါ။ဂျူးချေချရက်ွက်နေရာကိစ္စဣစရေးတပ်တွေလုံခြုံရေးယူထားတဲ့နောက်ဖက်ကမ်းခြေရှိပါလက်စတိုင်းလုံခြုံရေးအစီအမံတွေနဲ့ပတ်သက်ပြီးတော့အတော်လေးကိုအခြေအနေတင်မာနေပါတယ်။ဣစရေးကိုမစ္စတာကယ်ရီရောက်ပြီးနောက်မှာဣစရေးဝန်ကြီးချုပ်ဘင်ဂျမင်နတန်ယာဟုကမစ္စတာကယ်ရီကိုပြောရမှာတော့ပါလက်စတိုင်းတွေဘက်ကညီညွတ်ရေးရဖို့ပိုင်းဖြတ်ချက်ရှိမရှိဆိုတဲ့အပေါ်မှာဣစရေးကတန်တရားတွေပိုကြီးလာတယ်လို့ပြောသွားပါတယ်။ပါလက်စတိုင်းတာဝန်ရှိသူတွေဘက်ကတုံ့ပြန်ချက်ထွက်ပေါ်မလာသေးပါဘူး။မစ္စတာကယ်ရီဟာအခုခီးစဉ်တွေ့မှာပဲပါလက်စတိုင်းသမ္မတမမ်မုတ်အဘတ်စ်နဲ့ရမ်မလာမှာတွေ့ဆုံဖို့ရှိပါတယ်။ဣစရေးလုံခြုံရေးအတွက်အမေရိကန်ဘက်ကအခိုင်အမာယက်တီသွားမှာဖြစ်ပေမဲ့လို့လေညီညွတ်ရေးသဘောတူညီမှုဆိုတာဟာလည်းမဖြစ်နိုင်စရာအကြောင်းမရှိပါဘူးလို့မစ္စတာကယ်ရီကပြောခဲ့ပါတယ်။